တူရကီနိုင်ငံလေပိုင်းကေဆရီမြို့ကဘတ်ကားတစ်စင်းဘေးမှာကားဘုံးပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်စစ်သား73ဦးထပ်မံတည်ဆုံးပြီးတော့55ယောက်တန်ရာရသွားခဲ့တယ်လို့စစ်ဖက်ရင်းမြစ်တွေကပြောပါတယ်။အဲဒီက6ယောက်ကတော့စိုးရင်စရာကောင်းတယ်ဆိုပြီးတော့ပြောပါတယ်။ရသားတည်ဆုံးမှုရှိနိုင်တယ်လို့လည်းအဲဒီရင်းမြစ်ကဆိုပါတယ်။ပောက်ကွဲမှုကြောင့်တာဝန်ချင်းပြီးသွားတဲ့စစ်သားတွေကိုတင်လာတဲ့ဘတ်ကားလည်းပျက်စီးသွားခဲ့ပါတယ်။တက္ကသိုလ်ဝင်းတစ်ခုအနီးမှာဒီကားဘုံးပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။ဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ကားဘေးကိုစစ်သားတွေတင်လာတဲ့ဘတ်ကားဖြတ်သွားတဲ့အချိန်မှာဘုံးပောက်ကွဲခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီပောက်ကွဲမှုရဲ့လက်သည်အဖြစ်ဘယ်သူကမှတော့ချက်ချင်းမပြောသေးပါဘူး။ဒါပေမဲ့လည်းဒီဖောက်ခွဲမှုဟာပြီးခဲ့တဲ့သတင်းပတ်အတွင်းတရားမဝင်ကာဒစ်စတန်အလုံသမားပါတီ PKK တို့ရဲ့ဘုံးခွဲတိုက်ခိုက်မှုနဲ့သိတူတယ်လို့တူရကီဒုတိယဝန်ကြီးချုပ်ဗေစီကန်ညက်ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်မြို့တော်အစ္စတန်ဘူးကဘောလုံးကွင်းတစ်ခုနားမှာလဲ PKK တို့ကဘုံးနှလုံးဆင်ဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်လူ44ယောက်တိစုံပြီးတော့တရားကြော်တန်းရသွားခဲ့ပါတယ်ခင်ဗျာ။